တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာ VO American တိုင်း2018ခုနှစ်မေလ25ရက်တောက်ချာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရုပ်အနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့ဆွေးနွေးဖို့အစဉ်သင့်ရှိကြောင်းမြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့ပြည်လုံးမှထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့အပေါ်အာရှကောင်းဆောင်နဲ့အားအသင့်ခဲ့ကြပါတယ်။ဘောလိဝုဒ်ရုပ်ရှင်မင်းသမီးပရိယန်ကာချိုပရာဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်တပ်မတော် AA ကဖမ်းဆီးရတဲ့အစိုးရတပ်သား3ဦးကိုပြန်လည်လွှဲပြောင်းပေးဖို့အစဉ်သင့်ရှိနေကြောင်းပြောပါတယ်။
ဒီကျမကွန်ဗင်းဆန်အတိုင်းပေါ်ပြားနော်စတုံးမဥပဒေရကျွန်တော်တို့ကကောင်းကောင်းမွန်မွန်မထင်းထင်းထားတာပါ။ဟိုသူတို့အတွက်အဲ့အစီအစဉ်ပါတွေတော့ဘာမှဆိုရင်းကြမရှိဘူး
။အေအေတပ်ဖွဲ့ပြောခွင့်ရခိုင်သူကကပြောကြားသွားတာပါ။ဒီလိုအေအေတပ်ဖွဲ့ကအစိုးရတပ်သားတွေကိုလွှဲပြောင်းပေးလို့တယ်ဆိုရင်ဂျာဝင်ကူညီပေးဖို့အစဉ်သင့်ရှိနေတယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC ကလည်းပြောပါတယ်။ချင်းပြည်နယ်မှာတော့ကန့်ကွက်မှုတွေဂျာကလစ်လတ်နေရာအတွက်ဝန်ကြီးတဦးကိုတွတ်တော်မှာအတီးပြုလိုက်ပါပြီ။ဒီလိုစိတ်ဝင်စားဝယ်သတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရပါမယ်။အခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်သင့်ရှိကြောင်းမြောက်ကိုရီးယားဘက်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျင်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်လိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြားသာပတင်းတွေမှာပြောကြားပြီးမြောက်ကိုရီးယားဘက်ကအဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုဆက်ပြုလို့ရတဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားဖို့အချိန်ပေးလို့ကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံကြီးဝန်ကြီးလက်ဖြင့်နျူကလ িয়ার ရေးကိစ္စတွေကိုကာလရှည်ကြာဥဆောင်ဆွေးနွေးလာသူအကြီးအကဲတန်တမာတဦးလည်းဖြစ်တဲ့ကင်ဂျေကွန်ကကင်ဂျေကွန်ရဲ့ကြေညာချက်ကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။အမေရိကန်အစိုးရအရာရှိတွေဘက်ကထိတ်တဲရင်ဆိုင်မှုဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ထိပ်သီးဆွေးနွေးပွဲကိုမတက်လို့ကြောင်းမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်လိုက်ကြောင်းသမ္မတထရမ့်ကကြာသာရေးနေမှာပြောလိုက်တာပါဒါဟာမြောက်ကိုရီးယားအတွက်ကြီးမားတဲ့နောက်ကျောင်းပြန်လည်မှုတစ်ခုဖြစ်ပြီးကမ္ဘာကြီးအတွက်လည်းအလားတူပါပဲလို့သမ္မတထရမ့်ကအင်ပီရယ်ရူးစဗက်ခမ်းမမှာကြာသာပရင်းနေ့နေ့လယ်ပိုင်းကပြောကြားခဲ့ပါတယ်မြောက်ကိုရီးယားဘက်ကအစဉ်ချင်းပဲလှုပ်ဆောင်မယ်ဆိုရင်တော့မဟာမိတ်တောင်ကိုရီးယားဂျပန်တို့နဲ့အတူအမေရိကန်ရဲ့စစ်တပ်တွေဟာအရင်ကတည်းကပို့ပြီးတော့အဆင်သင့်ဖြစ်နေကြောင်းလဲသမ္မတထရမ့်ကသတိပေးပြောကြားခဲ့ပါတယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်တီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကဖျက်ပြစ်ဖို့ကြာတာပရင်းတွေကဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားနဲ့ဒေသတွင်းအိနေချင်းနိုင်ငံတို့ကသတိနဲ့တုံ့ပြန်လိုက်ကြပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာထားတဲ့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ကျူဂွမ်ထုတ်ပြန်ချက်မှာသမိုင်းဝင်အမေရိကန်မြောက်ကိုရီးယားထိပ်တီးအစည်းအဝေးဖြစ်လာဖို့တခြားဘယ်သမ္မတနဲ့မှမတူဘဲသမ္မတထရမ့်ရဲ့ကြိုးပမ်းအားထုတ်မှုတွေအပေါ်ကျွန်တော်တို့အထူးပဲအလေးနက်ထားပါတယ်ပြဿနာတွေကိုအချိန်မရွေးနှီးလမ်းမရွေးဖြေရှင်းရေးအတွက်ကျွန်တော်တို့လမ်းဝင်ထားတယ်ဆိုတာအမေရိကန်ပြည်ထောင်စုကိုထပ်ပြောလိုက်ပါတယ်လို့ဖော်ပြထားပြီးသမ္မတထရမ့်ရဲ့တန်တမာရေးကြိုးပမ်းအားထုတ်မှုကိုချီးကျူးပြောဆိုသွားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ဒေသတွေနိုင်ငံတွေနဲ့တိုင်ပင်ချင်းမရှိဘဲသမ္မတထရမ့်ကအခုလိုဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဇဝေဇဝါဖြစ်ခဲ့ရကြောင်းနဲ့ဒီကိစ္စကိုထရမ့်နဲ့ကင်းလို့တရားရဲ့ဆက်သွယ်ပြီးဖြေရှင်းကြဖို့တိုက်တွန်းလိုက်တဲ့အပြင်နိုင်ငံတော်လုံခြုံရေးဆိုင်ရာအရေးပေါ်စီဝေးတရားကိုလည်းညအချိန်မှခွင့်ယူခဲ့တာပါဂျပန်အစိုးရအဖွဲ့အတွင်းမွန်ချုပ်Yoshihide Suga ကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့သဘောပြောဆိုသွားသလိုမြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခါပိတ်ဆို့မှုတွေဆက်လက်ထားရှိဖို့တောင်းဆိုသွားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်နဲ့ကိုရီးယားတို့တွေ့ဆုံဆွေးနွေးရေးအတွက်စိတ်ဆန္ဒတွေဆက်လက်ထားရှိပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်ရှေ့ဆက်လုပ်ကိုင်ဖို့တိုက်တွန်းကြောင်းတရုတ်ကွန်မြူနစ်ပါတီရဲ့ China Daily သတင်းစာတဲ့ Editor အပေါ်မှာဖော်ပြပါတယ်။ရုရှားသမ္မတ Vladimir Putin ကလည်းဒီသတင်းအတွက်စိတ်မကောင်းကြောင်းကင်းဖက်ကလည်းသူ့ကြိုတင်ကြေပေးထားတဲ့အတိုင်းအားလုံးလောက်ကင်ခဲ့တယ်လို့နျူကလ িয়ার စစ်တပ်စခန်းတွေကလိုင်ခေါင်းတွေကိုတော့ဖျက်ဆီးပစ်ခဲ့တယ်လို့ပြောဆိုပါရယ်
။အီရန်နဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကို2015ခုနှစ်ကရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার ဆောင်ကြည့်အဖွဲ့ကပြောကြားလိုက်ပါရယ်။အီရန်သဘောတူညီချက်ကလည်းအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက် IAEA နိုင်ငံတကာအနုမြူဆွမ်းရည်အေဂျင်စီအနေနဲ့ပထမဆုံးအကြိမ်ဖြစ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာကြာသာပတင်းတွေကအဲ့ဒီလိုပြောကြားလိုက်တာပါအီရန်အနေနဲ့ ယူရေနီယံတန့်စင်ရေးနဲ့အဲ့ဒီတန့်စင်ပြီးယူရေနီယံတွေကိုသိမ်းဆည်းထားနိုင်မှုအပါအဝင်တတ်မှတ်ထားတဲ့ပမာဏအတွင်းမှာပဲလိုက်နာဆောင်ရွက်နေကြောင်း IAEA ကပြောပါတယ်ဒါပေမဲ့သူတို့ဆန္ဒအလျောက်တွားရောက်လို့တဲ့နေရာတွေကိုလေ့လာခွင့်မပြုခဲ့တဲ့အပေါ်မှာတော့ IAEA ကပြစ်တင်ပြောကြားလိုက်ပါတယ်အင်တာနက်နိုင်ငံတကာအတိုင်းဝန်ကြားရရှိထားတဲ့သဘောတူညီချက်ပါအချက်အလက်တွေကိုပြန်လည်ဆွေးနွေးမဲ့သဘောဝိုင်းကိုအီရန်ရောက်လာရေးသူ့ရဲ့ပဲ့ထင်းတပ်ဒုတ်ကြီးစမ်းသပ်မှုလျှော့ချရင်းနဲ့အရှေ့လက်ပိုင်းဒေသမှာစစ်ရေးအရဝန်ရောက်ဆွတ်ဖက်မှုတွေလျှော့ချရေးတို့အတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကအီရန်အပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်ချိန်မှာပဲ IAEA ရဲ့လေ့လာစမ်းစစ်ချက်တွေထွက်လာတာပါအမေရိကန်ပြည်ထောင်စု၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့အီရန်အကြားနျူကလ িয়ার သဘောတူညီချက်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာပါ
ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်မစ်ဆီမန်ဂါမြို့စားတောက်ဆိုင်တွေကိုကြာရပြင်းတွေကဝင်ပြီးတော့ပုံခွဲတက်ခဲ့သူအုပ်ပဲမှရှိတယ်ဆိုတာကိုကနေဒါရဲတွေကရှာဖွေနေပါတယ်ဖောက်ခွဲတက်ခဲ့မှုမဖြစ်ခင်လေးမှာတင်သူတို့နှစ်ယောက်စားတောက်ဆိုင်တွေကိုဝင်လာတာကိုလုံခြုံရေးကင်မရာမှာတွေ့ရပါတယ်တက်ခဲ့မှုကြောင့်လူ3ယောက်အပြင်အထံတန်ရာရခဲ့တယ်လို့တခြားလူ12ယောက်လည်းအနေငယ်စီတန်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီတက်ခဲ့မှုမှာတန်ရာရှိသူတွေလွတ်မြောက်သွားပြီးဘသူဘဝဆိုတာမသိရသေးတယ်လို့ဘသူလက်ချက်ဆိုတာမျိုးလဲကနေဒါရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးပြီးခဲ့တဲ့နှစ်လကလည်းမစ်ဆီဆန်ဂါမြို့နဲ့မိုင်20ပဲဝေးတဲ့တော်ရန်တိုမြို့မှာလူတစ်ယောက်ကကားနဲ့ဝင်တိုက်လို့လူ10ဦးသေဆုံးပြီးတော့15ဦးတန်ရာရခဲ့တဲ့အကြမ်းဖက်တက်ခဲ့မှုဖြစ်ပွားခဲ့ပါသေးတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်ကသတင်းတွေကိုဆက်လက်ကြီးညာနေရပါခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာအင်မတန်ခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်နေကြပြီးတောင်တုံးရီအစားအစာနဲ့ပညာရေးစတဲ့အကူအညီတွေအများကြီးလိုအပ်နေကြောင်းမနေ့ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ဘောလီဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကလပ်သမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ရဲ့ချစ်ကြည်တန်တပန်လည်းဖြစ်တဲ့ပရိယန်ကာချိုပရာကပြောပါတယ်မင်းသမီးချိုပရာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကို၄ရက်ကြာတွားရောက်လေ့လာနေတာမှာမြန်မာနိုင်ငံကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်နိုင်ငံတကာအကူအညီတွေပို့ပြီးပေးကြဖို့ကိုလည်းဒုက္ခသည်စခန်းကအပြန်အလာတင်းဒါချင်းလင်းမှာပြောကြခဲ့ပါတယ
် This is a political problem and we don't have the answers to the political problems because we don't have those powers
ဒါဟာနိုင်ငံရေးပြဿနာဖြစ်ပြီးသူတို့မှာအာဏာမရှိတဲ့အတွက်နိုင်ငံရေးပြဿနာအတွက်အဖြေမရှိတဲ့အကြောင်းဒါပေမဲ့လူသားတွေအနေနဲ့တော့လှုပ်ဆောင်နိုင်တာတွေကိုလှုပ်ဆောင်ကြရမှာဖြစ်ကြောင်းဘလို့အကူအညီမျိုးပဲဖြစ်ပါစေနည်းတယ်ဆိုတာမရှိတဲ့အကြောင်းကိုယ်နှလုံးသားထဲမှာခံစားရတယ်လို့လှုပ်ဆောင်ပေးနိုင်တဲ့အကြောင်းကလေးတွေအာဟာရပြည့်ဝစေဖို့အတွက်တထုပ်ကို50ကယ်လိုရီရှိတဲ့မြေပဲထောပတ်အထုပ်ကလေးတွေကျွေးလို့ရကြောင်းကုန်ကြစရိတ်ဘာမှမရှိတဲ့အတွက်ငွေလဲနည်းနည်းလှူနိုင်တယ်ဆိုရင်တောင်မှကလေးငယ်တွေအတွက်3-4ဘတ်စာလောက်အစားအစာတွေဝယ်လို့ရနိုင်တဲ့အကြောင်းဒါဟာဆိုရင်အနိုင်ဆုံးအဆင့်ကလေးတွေကိုကျွေးမွေးစောင့်ရှောက်လိုက်တာဖြစ်တဲ့အကြောင်းပရိယကချိုပရာကပြောပါတယ်မကြခင်ကြောက်တော့မဲ့မုတ်တုံမုန်တိုင်းရာသီအတွင်းဒုက္ခတွေတွေရင်းနှီးမြုပ်ပြီးနောက်ဆက်တဲ့ယောဂကုဆက်မဲ့အလားလာတွေရှိနေတယ်လို့လည်းမင်းသမီးပရိယန်ကာချိုပရာကပြောပါတယ်ပရိယကန်ချိုပရာဟာအမေရိကန်နိုင်ငံမှာလူကြိုက်များတဲ့ Quantico ဆိုတဲ့ရုပ်သံစီးရင်းမှာ FBI ထောက်လှမ်းရေးအဖြစ်ပါဝင်သရုပ်ဆောင်နေတာဖြစ်ပါတယ်
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာနဲ့ဆက်ဆံမှုရှိတဲ့တိုက်ခန်းတစ်ခုထက်ကအဲ့ဒီလုံထဲမှာအမေရိကန်ဒေါ်လာ28တန်းကျော်နဲ့ညီမျှတဲ့မလေးရှားရင်းဂစ်ငွေ114တန်းကိုမလေးရှားငွေကြေးခဝါချမှုစုံစမ်းရေးအဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းရဲတွေကပြောပါတယ်ပြည့်ခဲ့တဲ့မေလ18ရက်နေ့ကလည်းတန်ဖိုးကြီးဒီဇိုင်နာအလကန်အိတ်တွေထည့်ထားတဲ့တစ်တာ184လုံးလက်ဝတ်ရတနာနဲ့ငွေကြေးအတော်များများကွာလာလမ်ပူးမြို့စီအကြီးဆုံးရပ်ကွက်ကလူမနေတဲ့ကွန်ဒိုမီနီယံတိုက်ခန်းတစ်ခုထဲမှာရဲတွေကတင်ဆက်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်တီထောင်ပြီးတော့ကမကထာလုပ်နေတဲ့မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလျံပေါင်းများစွာအရှုပ်တော်ပုံနဲ့စုံစမ်းစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးမေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရှင်းလင်းခဲ့တာပါမလေးရှားနိုင်ငံမှာသူ့နဲ့သူညွန့်ပေါင်းအဖွဲ့ဆက်လိုက်ရယူနေတဲ့အနည်း60ကျအုပ်ချုပ်ရေးအဆုံးသတ်သွားခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူတစုံတရာအမားလုပ်ခဲ့တာမရှိဘူးဆိုပြီးပြန်လည်ညှင်းဆိုထားပါတယ်အရင်အစိုးရအုပ်ချုပ်ရေးညွှန်ပေါင်းအဖွဲ့မှအဓိကပါတီကြီးဖြစ်တဲ့မလေးရှားအမျိုးသားအဖွဲ့ခေါ်ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ပါတီကတော့အခုရဲတွေတင်မိခဲ့တဲ့ငွေတွေဟာသူတို့ပါတီမကြသေးခင်ကရွေးကောက်ပွဲမှာရှင်းပြနိုင်ရေးလှူဒန်းထားတဲ့ရမုံငွေတွေဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ
်။ရုပ်ရှင်ရိုက်ကွင်းတွေမှာအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအရှက်ရအောင်ပြုမှုခဲ့တာတွေရှိတယ်လို့ဆွတ်ဆွဲခံရပြီးတဲ့နောက် ဩစကာဆုရှင်မင်းသားကြီးမော်ဂန်ဖရီမန်ကသူ့အနေနဲ့လေမိုင်းဆိုင်ရာအချက်ရအောင်ပြုမူခဲ့တယ်လို့ယူဆသူတွေအားလုံးကိုတောင်းပန်လိုက်ပါတယ်။သူ့အနေနဲ့ဘသူအပေါ်ကမှဆော်ကားလို့စိတ်မရှိသလိုစိတ်မသက်မသာဖြစ်စေလိုတဲ့ရွေချက်လုံးဝမရှိပါဘူးလို့အသက်80ရှိပြီဖြစ်တဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးကဖြည့်ရှင်းပြောဆိုပါတယ်။မော်ဂန်ဖရီမန်ဟာရုပ်ရှင်မြင့်တင်ရေးခီးစဉ်တွေအတွင်းမသင့်တော်တဲ့အပြုအမူတွေပြုမူခဲ့တယ်လို့အမျိုးသမီး၈ဦးက CNN ကိုပြောကြားခဲ့တာပါ။လေမိုင်းဆိုင်ရာအချက်ရအောင်ပြုမူခဲ့တာနဲ့ပတ်သက်ပြီးမီဒီယာလောကမှာဖရီမန်ဟာနောက်ဆုံးဆွဆဲခံထားရသူဖြစ်ပါတယ်။အလားတူလေမိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့ကြောင်းဆွဆဲခံထားရတဲ့ဟောလိဝုဒ်ရုပ်ရှင်ထုတ်လို့ရေးလောကကဩဇာကြီးတဲ့ဟာဗီဝိုင်းစတိုင်းကတော့သူ့အပေါ်တင်ထားတဲ့ဆွဲချက်တွေကအ ਨੇ ဆုံးတစ်ခုကိုယဉ်ဆိုင်မှုအတွက်ဒီကနေ့တောက်ကြနေမှာအာနာဘန်နေထံလာရောက်ဖမ်းခံမယ်လို့ပြောပါတယ်။ဝိုင်းစတိုင်းကတော့သူ့အနေနဲ့အလိုမတူပဲလေမိုင်းဆိုင်ရာကျူးလွန်ခဲ့ခြင်းမရှိကြောင်းသူ့ရှေ့နေကတဆင့်အကြင်ကြင်ပြောကြားညင်းဆိုထားပါတယ်။အရင်ကလည်းသမ္မတထရန့်အပါအဝင်ဒီလိုဆွဆွဲပြောဆိုခံရသူတွေအများကြီးရှိခဲ့ပေမဲ့သူတို့အားလုံးကလည်းအဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုခဲ့ကြပါတယ်
။အိုင်လန်နိုင်ငံမှာကိုယ်ဝန်ဖျက်ချမ်းမှုအားလုံးနီးပါးကိုတားမြစ်ထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုဆက်ထားမလားပြန်ပြင်မလားဆိုတာကိုအိုင်လန်မဲဆန္ဒရှင်တွေဒီကနေ့ဆုံးဖြတ်ကြမှာပါ။1983ခုနှစ်ကတည်းကစတင်ကျင့်သုံးလာတဲ့မူလပြဋ္ဌာန်းသတ်မှတ်ချက်မှာကိုယ်ဝန်ဖျက်ချမ်းမှုအားလုံးကိုတားမြစ်ထားတာပါ။ကိုယ်ဝန်ဆောင်မိခင်ရဲ့အသက်အန္တရာယ်ရှိမှသာလျှင်ကိုယ်ဝန်ဖျက်ချခွင့်ရှိတဲ့ပြည်စင်ချက်ကတော့2013ခုနှစ်ကမှပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကိုဖြေလျော့ပေးဖို့မဲဆန္ဒရှင်တွေဒီကနေ့မဲပေးရွေးချယ်လိုက်မယ်ဆိုရင်တော့ကိုယ်ဝန်3လအထိဘလို့ကန့်သက်ချက်မျိုးမှမထားပဲဖျက်ချနိုင်တဲ့ပြဋ္ဌာန်းချက်အစ်စ်ကိုအိုင်ယာလန်ဝန်ကြီးချုပ်လီယိုဗာရာကအစိုးရအဖွဲ့ကဒီနေ့နောက်မိုင်းမှာအတည်ပြုဖို့ရည်မှန်းထားပါတယ်။လက်တလောကောက်ယူထားတဲ့စစ်တမ်းအရကိုယ်ဝန်ဖျက်ချခွင့်ပိတ်ပင်ချက်တွေကိုဖယ်ရှားပေးဖို့လူအများစုကလိုလားနေတာပါ။အိုင်ယာလန်နိုင်ငံကထောင်နဲ့ချီတဲ့အမျိုးသမီးတွေဟာပြည်ထောင်နိုင်ငံကိုနှိမ့်ဆင်သွားပြီးတော့ကိုယ်ဝန်ဖျက်ချနေရပါတယ်ဒီကနေ့မဲရလတ်တွေကိုမနေ့ပြန်စနေနေ့မနေ့အထိရေးတွက်ကြာမှာလည်းဖြစ်ပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နှာစင်နေပါတယ်ခင်ဗျာအခုတော့သတင်းပြဖို့ကြဆက်သွဲမေးမြန်းချက်တွေကိုကြားမှာဖြစ်ပါတယ်။ရင်ဦးဆုံး AA တပ်ဖွဲ့ကဖမ်းထားတဲ့စစ်တုပ်ပန်းကြီးကိစ္စကိုကြည့်အောင်ပါ။ AA ခေါ်ရခိုင်တပ်မတော်ကဖမ်းဆီးထားတဲ့အစိုးရတပ်မတော်အဖွဲ့ဝင်တပ်သား3ဦးကိုစစ်တုပ်ပန်းဥပဒေအတိုင်းထိန်းသိမ်းထားပြီးအသက်အန္တရာယ်စိုးရိမ်စရာမရှိကြောင်း AA တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။အရင်တုန်းကအထွေအကြုံတွေနဲ့လက်ရှိစီးရီးတင်းမာနေတဲ့အခြေအနေတွေအရသူတို့ကိုပြန်လဲလွှဲပြောင်းနိုင်ရေးအတွက်လက်တလောမဆုံးဖြတ်နိုင်သေးတဲ့လိုရမီရဖတွေကဂျားဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာမယ်ဆိုရင်ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA သတင်းတော့ကွန်ဘိုးစောကတင်ပြမှာပ
ါဟုတ်ကဲ့ဒီလ20ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘူတီတောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်မတော်ကတပ်ဖွဲ့ဝင်3ယောက်ကို AA ခေါ်ရခိုင်တပ်ဖွဲ့ကဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိဖမ်းဆီးခံထားရသူတွေအတွက်အသက်အန္တရာယ်စိုးရိမ်စရာမရှိကြောင်း AA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ်
သူတို့ကတော့ဒီဂျမီရာကွန်ဗင်းရှင်းအတိုင်းပေါ်ပြားနောက်စတုံးမဥပဒေရကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်မေးထုတ်သိမ်းထားတာပါဟိုသူတို့အတွက်အသက်အန္တရာယ်တွေပါတယ်တော့ဘာမှစိုးရိမ်စရာမရှိဘူ
းဖမ်းဆီးခံထားရသူတွေဟာဘူတီတောင်အခြေစိုက်ခလာယာ263ကဒုတက်ချက်မောင်ပြတက်သားတနင်းလာနဲ့တက်သားချစ်ရဲသူတို့ဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်လက်ရှိစီးရီးအခြေအနေနဲ့2015ခုနှစ်ကတပ်သား2ယောက်လွှဲပြောင်းပေးမှုတဲ့အတွေ့အကြုံအရထိမ့်သိမ်းထားသူတွေကိုပြန်လည်လွှဲပြောင်းရေးအတွက်ကိုစဉ်းစားနေစေရှိကြောင်းလည်းပြောပါတယ
်သူတို့ကဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကတော့အခုလုံးလုံးစီတော့ဟိုတိုက်ပွဲရှိနေတဲ့ကာလဆိုတော့နည်းနည်းတို့ကတော့ဟိုအဆင်ဆိုးတရားပေါ့2015တုန်းကတော့ကျွန်တော်တို့ဒီဖမ်းမိတဲ့နေရာကို ICRC လက်ထက်ကိုပြေးပြလိုက်တယ်ပြေးပြလိုက်တဲ့အချိန်မှာ ICRC ကတဆင့်နေပြီးတော့ဗမာစစ်တပ်လက်ထက်ရောက်သွားတယ်ကြာဒါတော့ဗမာစစ်တပ်ကနေပြီးတော့တရားကိုထောက်ခံမှုပြန်ဆက်လိုက်တယ်လို့ပြောတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့ကသူတို့ရဲ့ဒီလုံခြုံရေးအတွက်လည်းပဲကျွန်တော်တို့ဟိုစဉ်းစားတာပေါ့ဗျာနော်
2015ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအကြီးအကဲတွေနဲ့ဆွေးနွေးပြီးပြန်လည်လွှဲရခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအခြေစိုက် ICRC အနေနဲ့မြန်မာတပ်ဖွဲ့ဝင်တွေစစ်သုံးပန်းဖြစ်ဖမ်းဆီးခံထားရတဲ့သတင်းတွေကိုကြားသိထားရပြီးပြန်လည်လွှဲပြောင်းပေးရေးအကူအညီပေးဖို့အသင့်ရှိနေကြောင်းလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်လက်ရှိဖမ်းဆီးထားသူ3ဦးအရေးကိုရမီရဖတွေကလက်ခံခေါ်ယူပေးမယ်လို့ကမ်းလှမ်းတာမျိုးရှိရင် AA အဖွဲ့အနေနဲ့ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းလည်းခိုင်တုခကဆက်ပြောပါတယ
်။အဲ့လိုမျိုးဟိုတရားဝင်ကမ်းလှမ်းလာလို့ရှိရင်တော့အဲ့လိုကမ်းလှမ်းတဲ့ဥစ္စာမျို လက်ခံရရှိလို့ရှိရင်တော့အဲ့ဒီချိန်ကျမှပဲကျွန်တော်တို့ဒီဟိုစီဝေးထိုင်ပြီးတော့ပြန်ပြီးဆုံးဖြတ်ရမှာပေါ့
ဘူဒီတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတိတိကျကျမသိရပေမဲ့တမရော်ကလက်ခံရင်းဆောင်ရွက်ပေးနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့အဆက်တွေကမရှိဘူးခင်ဗျာဒါနဲ့ပတ်သက်ပြီးတော့အဲ့ဒါကျွန်တော်တို့ဒီတမရော်ဖက်ကတော့လက်ခံမယ်ဆိုရင်တော့တော့ကျွန်တော်တို့အဲတမရော်ဖက်ကလူကိုပြန်ပြီးတော့အဲ့ဒါလက်ခံနိုင်တဲ့အခြေအနေရှိတယ်ဆိုတော့တော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကတော့လူပိတ်နေတဲ့အချိန်တော့ရှိလာမှာပါ
ဒီလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကတော့တရင်ထုတ်ပြန်တာမရှိပါဘူးအေအေတပ်ဖွဲ့ဘက်ကတော့မေလအတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့လက်ရှိမှာတိုက်ပွဲမဖြစ်ပွားပေမဲ့အစိုးရတပ်မတော်ဘက်ကအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်ဒေသတွင်းမှာစီးရဲတင်းမာမှုတွေရှိနေစေဖြစ်ကြောင်းတရင်ထုတ်ပြန်ပါတယ်
ပြည်ဝသတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကရခိုင်တပ်မတော်ကဖမ်းဆီးရတဲ့မြန်မာတပ်မတော်သား3ဦးကိုလွှဲပြောင်းလက်ခံပေးရေးကိစ္စမှာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကဂျားဝင်ကူညီဖို့အစင်းသင့်ရှိကြောင်းဒီကနေ့ပြောကြားလိုက်ပါတယ်ဒါပေမဲ့လည်းပြန်လည်လွှဲပြောင်းပေးမဲ့တပ်မတော်သားတွေကိုအပြစ်ပေးအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်အပြည့်စုံကိုဆက်ပြီးနားဆင်နိုင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာမေလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းဖမ်းမိခဲ့တဲ့မြန်မာတပ်မတော်သား3ဦးကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းအေအေတပ်ဖွဲ့ကပြောဆိုခဲ့ပြီးနောက်မှာပဲ ICRC ကဂျားဝင်ကူညီမဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ကမ်းလှမ်းလိုက်တာပါအေအေရခိုင်တပ်မတော်ကဖမ်းဆီးခံစစ်သားတွေကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းကမ်းလှမ်းထားကြောင်းကြားသိရတာပြီးသက်ဆိုင်သူတွေအားလုံးကလက်ခံမယ်ဆိုရင်ထိန်းသိမ်းခံစစ်သားတွေပြန်လွှတ်ပေးရေးICRC ကအမြန်ဆုံးစတင်ဆောင်ရွက်ဖို့အစဉ်အသင့်ရှိနေကြောင်း ICRC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mr. Ferrizio Carboni က VOE ကိုပြောပါတယ
် So I would say once the parties agree and if they agree on the release and if they agree that the International Committee of the Red Cross
သဆိုင်ရီအလုံးက ICRC ကိုဂျာဝင်ဆောင်ရွက်ပေးဖို့သဘောတူလက်ခံပြီးဆိုတာနဲ့ဖမ်းဆီးခံထားသူတွေရှိတဲ့နေရာကိုကျွန်တော်တို့အရောက်သွားပြီးလွှဲပြောင်းရေးအတွက်စီစဉ်မှာပါ
2015ခုနှစ်တုန်းကလည်းရခိုင်တပ်မတော်ကဖမ်းဆီးခဲ့တဲ့မြန်မာတပ်မတော်သား2ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ ICRC အဖွဲ့ကဂျာဝင်လက်ခံလွှဲပြောင်းပေးခဲ့ပူးပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာလွှဲပြောင်းပေးလိုက်တဲ့တပ်မတော်သား2ဦးကိုထောင်10နှစ်စီချမှတ်လိုက်တာကြောင့်ဒီလိုဖြစ်ရမျိုးကြုံရမှာစိုးရိမ်မှုတွေလည်းရှိနေကြတာပါမြန်မာနိုင်ငံဆိုင်ရာ ICRC အဖွဲ့အကြီးအကဲကတော့အပြစ်ပေးအရေးယူခံရမယ့်အန္တရာယ်ရှိပေမဲ့ကာယကံရှင်တွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ရတဲ့အကြောင်းပြောပါတယ
် It's important to understand that we play a role of neutral intermediary. We're not negotiating the release. That's something both parties have to agree. What we do
ကျွန်တော်တို့အနေနဲ့ဂျာနီအဖြစ်နဲ့တာဝန်ယူဆောင်ရွက်တယ်ဆိုတာကိုသဘောပေါက်ဖို့အရေးကြီးပါတယ်။ပြန်လည်လာအောင်ဆက်စပ်ညှိနှိုင်းတဲ့အလုပ်ကိုမလုပ်ပါဘူး။ဒီကိစ္စကိုသက်ဆိုင်သူတွေဂျာမာညှိနှိုင်းရမယ့်ကိစ္စပါ။ကျွန်တော်တို့လုပ်တာကတော့ဖမ်းဆီးခံထားသူတွေကိုတစ်ဖက်အဖွဲ့ကနေတစ်ဖက်အဖွဲ့ကိုလွှဲပြောင်းနိုင်အောင်ကူညီပေးပါတယ်။ဒါလို့မဆောင်ရွက်နိုင်ခင်မှာလည်းဖမ်းဆီးခံရတဲ့သူတွေကိုပြန်ကျင်သလားဆိုတာရှင်းရှင်းလင်းလင်းမေးမြန်းပြီးအခြေအနေကိုရှင်းပြသလိုနောက်ဆက်တွဲကျင်းဝနိုင်တာတွေကိုလည်းရှင်းပြပါတယ်။
နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPBB တွဲဖက်အတွင်းမှုကိုဘူကြီးကလည်း ICRC အဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပေးတဲ့တာဝန်ကိုသာဆောင်ရွက်နိုင်တဲ့အတွက်လွှဲပြောင်းပေးသူတွေကိုအေးအေးယူခံရမယ့်အခြေအနေမျိုးကြုံရလေ့ရှိတတ်တယ်လို့ပြောပါတယ
်။ဟိုပြောရတာတော်တော်ခက်ပါတယ်။တိုက်ပွဲတစ်ပွဲမှာတစ်ဖက်ရဲ့စစ်သားကိုတစ်ဖက်တစ်ဖက်ကအပန်းခံရတယ်ဆိုလို့ရှိရင်တော့ဒီဂျီနီဗာကွန်ဗင်းရှင်းတွေရဲ့စစ်တုပ်ပန်းပေါ်လစီဆိုတာမျိုးရှိပါတယ်။အဲ့ဒီစစ်တုပ်ပန်းပေါ်လစီရဲ့တက်သားတွေကိုအချင်းကြောင်းတွေလောက်တာတွေတစ်ခါကိုပြန်ပြီးဆွဲပေးတာမျိုးတွေလုပ်လို့ရပါတယ်အဲ့လိုလုပ်တဲ့အခါမျိုးမှာတော့အစွဲခံရတဲ့ဒီတက်သားတွေကိုအေးအေးယူခြင်းမယူခြင်းကဒီလက်ခံတဲ့ဒီတက်ဖွဲ့နေရာပုံပြီးတက်ဆိုင်ပါတယ် ICRC လို့အဖွဲ့မျိုးကတော့ဂျာကနေပြီးတော့ဒီလူတွေအသက်အန္တရာယ်မရှိအောင်တက်နေတကဝင်ပြီးတော့ကူညီပေးတာမျိုးနောက်အတိတ်တည်းအဖြစ်နဲ့လုပ်ပေးတာမျိုးအဆင့်လောက်ပဲတို့ကလုပ်လို့ရမယ်လို့ကျွန်တော်တို့သိထားပါတယ်
မြန်မာနိုင်ငံဆိုင်ရာ ICRC ရုံးခွဲရဲ့ဒီကနေ့ကြေညာချက်မှာတော့ ICRC အနေနဲ့အကျဉ်းသားလွှဲပြောင်းရေးလုပ်ငန်းတွေကိုကဘာတဝမ်းမှာဆောင်ရွက်နေသလိုဂျာဝင်ကူညီတာသာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
။တို့ရရှင်များရှင်မြန်မာနိုင်ငံမှာငင်းတဲ့ရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူဆလဲဟာ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြမအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်။တကယ်တော့မြမနိုင်ငံမှာလက်နက်ကိုင်ပြပခါတွေအဆုံးသက်ရေးတရုတ်နိုင်ငံသားမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါ။မြမနိုင်ငံပြည်တွင်းငြိမ်းချမ်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာရီများကွာခြားနေပါလေ။ဘဲသူအကူကြီးကပိုးပြီးအကျိုးများနိုင်ပါတယ်ဆိုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရရှင်။
နောက်ပြန်စနေည VOA ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ဆွေးနွေးကျင်တဲ့သူတွေမိမိရဲ့ဖုန်းနံပါတ်ကို VOA ရဲ့ရုံးချုပ်ကိုဖုန်းဆက်ပြီးကြိုတင်ပေးဖို့ထားနိုင်ပါတယ်ခင်ဗျာအခုတော့ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံးကန့်ကွက်ပေမဲ့ပြည်내ဝန်ကြီးကိုချင်းပြည်내လွှတ်တော်ကအတည်ပြုလိုက်တဲ့သတင်းကိုလည်းတင်ပြခြင်းပါတယ်ချင်းပြည်내အစိုးရအဖွဲ့အတွင်းလေ့လာသွားတဲ့ဝန်ကြီးအသစ်တဦးအမည်စရင်တင်သွင်းမှုနဲ့ပတ်သက်လို့ဒီကနေ့ချင်းပြည်နယ်လွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံးခမအပြင်ထွက်ပြီးကန့်ကွက်ခဲ့ပေမဲ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဝန်ကြီးခန္ဓာကြီးကိစ္စမှာညှိနှိုင်းတိုင်ပင်မှုမရှိဘဲအထက်အဆင့်ကဖိအားပေးလာတဲ့ပုံစံတွေကိုလက်မခံလို့ကန့်ကွက်ကြတာလို့ဆိုပါတယ်။ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်လွှတ်တော်ဥက္ကဋ္ဌကနေညှိနှိုင်းမှုမရှိဘဲဝန်ကြီးအသစ်အမည်စရင်တင်လာမှုကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာ NLD လွှတ်တော်ကိုယ်စားလှယ်တွေစီဝေးခမ်းမကနေထွက်ခွာခဲ့တယ်လို့ကမ္ဘာလက်မြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဥဖွေးအားက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကဒီနေ့သဘောထားကွဲလွဲမှုလေးတွေကိုပို့ထုတ်တာပါအခုကအပေါ်ကနေပဲပညာရှင်ရှားရမယ်အပေါ်ကလူတွေကဒီလိုဖိအားပေးတယ်ဒီလိုပြောတယ်လို့သူတို့ကနိုင်ကွက်ရှာပြီးတော့ကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေကိုအရေးမပေးတဲ့အတွက်သဘောထားကွဲလွဲမှုလေးတွေရှိတယ်ကျွန်တော်တို့ကတော့အစိုးတင်ကုန်ဖို့လွှတ်တော်ကစကားနဲ့ခေါ်တဲ့အချိန်မှာကျွန်တော်တို့ကတော့သဘောထားစံတာကိုပို့ထုတ်တဲ့အနေနဲ့အပြင်ကိုသွားသွားပါတယ်ခင်ဗျကျွန်တော်တို့ NLD Party 1 Chair ကတော့ဒီလွှတ်တော်ကိုယ်စားလှယ်အနေနဲ့တဦးတော်ထိုင်ခဲ့တယ်နဲ့ဒူပါတယ်ကျွန်တော်တို့လည်း Live Post သဘောထားလက်မှတ်ရယူတော့ကတော့လက်မှတ်တော်ထိုးတယ်ဖလားကိုယ်စားလှယ်ဒါနဲ့သွန်ဆိုင်ရဲ့ Member ရဲ့ Sample ရဲ့ပလဲဝရဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့အကုန်လုံးထွက်သွားပါတယ်ခင်ဗျသူစုပေါင်း NLD လွှတ်တော်ကိုယ်စားလှယ်ကတော့9ယောက်ပဲရှိတယ်9ယောက်ထဲမှာ6ယောက်ကတော့တည့်ရောက်မှုမရှိဘူ
းမေလ24ရက်နေ့ကချင်းပြည်နယ်လွှတ်တော်စီဝေးမှာလွှတ်တော်ဥက္ကဋ္ဌကနေဦးစိုးထက်ကိုဝန်ကြီးနေရာစားသွို့ဖို့အစိုးတင်သွင်းပြီးလွှတ်တော်ကိုယ်စားလှယ်တချို့ကသဘောမတူလို့ဒီကနေ့မေလ25ရက်နေ့မှာဆက်လက်ဆွေးနွေးရမှာ NLD လွှတ်တော်ကိုယ်စားလှယ်တွေကနေလွှတ်တော်ခမ်းမထက်ကနေထွက်ခွာကန့်ကွက်ခဲ့ကြတာပါ NLD လွှတ်တော်ကိုယ်စားလှယ်တွေကနေကန့်ကွက်ပေမဲ့လည်းဦးစိုးထက်ကိုစီပင်ဝန်ကြီးဖြစ်ခန့်အပ်ဖို့ဒီကနေ့ချင်းပြည်နယ်လွှတ်တော်ကနေအတည်ပြုလိုက်တယ်လို့ပြည်ခိုင်ဖြိုးပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်တောက်တာမူထံကပြောပါတယ်
ကျွန်တော်တို့စံသက်သူမရှိလို့ဒီပြုတ်ပါတယ်။ဒါနဲ့ဒီလွှတ်တော်ကိုယ်စားလှယ်ကတော့အကုန်လုံးသူတို့ဆက်သွားပါတယ်။ဝင်ကြီးလုပ်တဲ့လူတွေနဲ့ဆက်မလို့သားနဲ့ကျွန်တော်တို့ဒီခိုင်ကျိုးရေးကြံပါတယ်ခင်ဗျာ။ကျွန်တော်တို့စိတ်တမ်းကောင်းလို့ရ။ NLD ကလည်းရှင်ရှိတဲ့ခါကြတော့ခမန်းတလို့ဆိုရင်လွှတ်တော်ကိုယ်လေးကမခံနိုင်နဲ့။ဒီကပြုတ်ကိုယ်တွေပဲခေါ်ခေါ်နေပါလို့သူတို့ဘူးမကြဘူးချင်းနဲ့
။ဦးစိုးထက်ကိုချင်းမြင့်နဲ့စီပင်လှည့်စစ်နဲ့ဆက်မှုဝင်ကြီးဖြစ်လွှတ်တော်ကလည်းဒီပြုသားပြီးဖြစ်လို့နိုင်ငံတော်သမ္မတကိုတင်ပြပြီးအတည်ပြုချက်ရယူသွားရမှာဖြစ်တယ်လို့သူကဆိုပါတယ်။မကြသေးမီကနှုတ်ထွက်သွားတဲ့ချင်းမြင့်နဲ့စီပင်လှည့်စစ်နဲ့ဆက်မှုဝင်ကြီးစလိုက်အိုင်ဆက်ခင်နေရမှာဦးစိုးထက်ကိုစားသွုတ်ခန့်မှားဖို့ချင်းမြင့်နဲ့လွှတ်တော်ကိုအမြင့်စင်းရောက်ရှိလာပြီးဦးစိုးထက်ရဲ့ကိုရဲချက်လက်နဲ့ပတ်သက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကြားမှာဖြန့်ဝေခဲ့ပါတယ်။တမတော်ရာကြည်အောင်ဦးစိုးထက်ကိုစီပင်ဝင်ကြီးဖြစ်ခန့်အပ်ဖို့ချင်းမြင့်နဲ့ဝင်ကြီးချုပ်ကလည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့မနေ့ကညှိနှိုင်းခဲ့ပေမဲ့လွှတ်တော်ကိုယ်စားလှယ်တွေလက်မခံခဲ့ဘူးလို့ဦးဖွေးအားကဆိုပါတယ်။
ဘုန်းကြီးချုပ်ကမနေ့ကညနေပိုင်းမှာကျွန်တော်ညှိပြတယ်စစ်မပြေပါဘူးတူလိုချင်တာပဲပြောသွားတယ်သမရကြီးကဝန်ကြီးဟောင်းတဲ့ပညာရှင်ကိုခြားရမယ်လို့ညွန်ကြားတယ်ဆိုပြီးတော့ဒီဟာဒီစကားနဲ့ဆုံးသွားတော့ကျွန်တော်တို့လည်းဘာမှမပြောနိုင်တော့ဘူး
ဒီအချိန်တော့တော့မဆိုရင်ဒီပြန်ရစီတက်မှုနဲ့တက်ဆိုင်နဲ့ဝယ်ညိုရလို့ရှိရင်တော့ကျွန်တော်တို့လက်ခံနိုင်သေးတယ်လို့
ဦးစိုးသက်ဟာတမတော်မှာသူ့ဘူမူကြီးအသည့်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့ရလှုပ်တော်ရုံမှာသူ့ညွန်ကြားကြီးမှုချုပ်တာဝန်ထမ်းဆောင်နေပါတယ်လက်ရှိချင်းမြင့်နဲ့ကံပလန်မြို့အတွင်းမှာဒေရထွေးမတည်ငြိမ်သေးတဲ့အခြေအနေကြောင့်တမတော်ရာရှိဟောင်းသူဖြစ်သူဦးစိုးသက်ကဝန်ကြီးတာဝန်ယူခဲ့ရင်ပြဿနာဖြေရှင်းဖို့အဆင်ပြေလိမ့်မယ်လို့ထို့တော်ဥက္ကဋ္ဌနဲ့ပြည်내ဝန်ကြီးချုပ်တို့အမြင်တဘောထားရှိနေတယ်လို့လည်းဥဖွေးအားကဆိုပါတယ
်ဒီဘလောကမှာပြိပက္ခကြီးဖြစ်နေတဲ့စစ်သားမှလည်းသူကအဲ့ဒီအမြင်ရှိတဲ့တော့ကြောင့်ပြင်းစင်နိုင်တယ်လို့ကျွန်တော်ကတော့စပြတယ်ပေါ့ကျွန်တော်တို့ဘက်ကလည်းပြောပါတယ်ဒီဟာကသူ့တာဝန်မဟုတ်ပဲနဲ့နေဆိုရေးဟာလုံခြုံရေးနဲ့နေဆိုရေးဟာဝန်ကြီးတာဝန်ဖြစ်တယ်ကျွန်တော်တို့ကတော့ပြော
ပါတီလှုပ်တော်ကိုယ်စားလှယ်တွေကန့်ကွက်နေပေမဲ့လည်းဦးစိုးထက်ကိုစီပင်ဝန်ကြီးခန္ဓာတဲ့ပေါ်လှုပ်တော်ဥက္ကဋ္ဌနဲ့အစိုးရဖွဲ့ကိုဆက်သွယ်ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီလအတွင်းမှာပဲချင်းမြင့်နဲ့စီပင်လှက်စစ်နဲ့ဆက်မှုဝန်ကြီးဆလိုင်းအိုင်ဆက်ခင်ရာသူကနေနှုတ်ထွက်သွားတဲ့ပေါ်မှာချင်းလူငယ်ဖွဲ့စည်းတွေချင်းလူသူအခြေပြုဖွဲ့စည်းတွေကနေချင်းမြင့်နဲ့လှုပ်တော်နဲ့အစိုးရပေါ်မှာအမြင်မရှင်းလင်းမှုတွေရှိနေပါတယ်။ချင်းမြင့်နဲ့လှုပ်တော်ဥက္ကဋ္ဌနဲ့ပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေဟာအဲ့ဒီလှုပ်တော်ကိုယ်စားလှယ်တွေကနေလက်မခံကန့်ကွက်တာချင်းမြင့်နဲ့သွေးမှာပရမဆုံးကြီးဖြစ်ပွားလာတာဖြစ်သလိုဒီလိုအခြေအနေမျိုးတွေကြောင့် NLD အဖွဲ့တွင်မလိုလားအပ်တဲ့ညီညွတ်ရေးပြတ်ပြတ်မှုတွေဖြစ်လာမှာကိုစိုးရင်တယ်လို့ပြည်နယ် NLD ပါတီခေါင်းဆောင်သူကပြောပါတယ်ခင်ဗျာ
view သတင်းတော့နိုင်ကွန်းအရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါခင်ဗျာအခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ကျူရူစလောင်းကနေဖမ်းယူရှူစားနိုင်ပြီး TVB ရုပ်သံလိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါရခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နည်းနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အဆင်းရှိကြောင်းမြောက်ကိုရီးယားဘက်ကတောက်ချနေမှာပြောလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်နဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်လိုက်ကြောင်းသမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာပြောကြားပြီးမြောက်ကိုရီးယားဘက်ကအဲ့လိုတုံ့ပြန်လိုက်တာပါ။စင်ကာပူမှာဇွန်လ12ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံမှုဆက်ပြုလုပ်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံရဲ့ဝန်ကြီးလည်းဖြစ်နျူကလ িয়ার စစ်ဆေးရေးကိစ္စတွေကိုဥဆောင်ဆွေးနွေးသူလည်းဖြစ်တဲ့ကင်ကျေးခွန်ရဲ့ကြီးညာချက်ကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရန့်ကအဲ့ဒီလိုဖျက်လိုက်ကြောင်းကြာသပတေးနေ့ကဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားရဲ့ဒေတာတွင်းအိနီဂျင်နိုင်ငံတွေကသတိနဲ့တုံ့ပြန်ခဲ့ကြပါတယ်။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်မစ္စီဆန်ဂါမြို့စားတောက်ဆိုင်တဲ့ကိုဂျာတာဘရီနေကဝင်ပြီးဘုံခွဲတိုက်ခိုက်သူ2ဦးဗမာရှိတယ်ဆိုတာကိုကနေဒါရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဖောက်ခွဲတိုက်ခိုက်မှုမဖြစ်ခင်လေးမှာတင်သူတို့နှစ်ယောက်စားတောက်ဆိုင်တဲ့ကိုဝင်လာတာကိုလုံခြုံရေးကင်မရာမှာတွေ့ရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာအမတန်ခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်နေကြပြီးတောက်သုံးရေအစားအစာနဲ့ပညာရေးစတဲ့အကူအညီတွေအများပြားလိုအပ်နေကြောင်းမနေ့ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ဘောလီဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ရဲ့ချစ်ကြည်ကိုယ်စားလှယ်လည်းဖြစ်တဲ့ပရိယန်ကာချိုပရာကပြောပါတယ်မင်းသမီးပရိယန်ကာချိုပရာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကို၄ရက်ကြာတွားရောက်နေတာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00လိုင်းနူမီတာ7.25ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00ထုတ်လွှင့်မယ့်အစီအစဉ်တွေမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.